အမေရိကန်ပြည်ထောင်စုကိုရောက်လာကြသူတွေကမိမိတို့မူလနိုင်ငံမှာနှင်ပန်းနှိပ်စက်ခံခဲ့ရတာမျိုးဒါမှမဟုတ်ကိုယ်နိုင်ငံကိုပြန်သွားရင်နှင်ပန်းနှိပ်စက်ခံရမှာကိုစိုးရိမ်နေတာမျိုးရှိခဲ့ရင်သူတို့ရဲ့ပြည်ဝင်권ဆိုင်ရာအခြေအနေတွေကိုထက်မထွက်ပဲအမေရိကန်မှာနိုင်ငံရေးခိုလုံခွင့်ရှောက်ထားနိုင်ပါတယ်မိမိတို့မူလနိုင်ငံမှာလူမျိုးရေးဘာသာရေးလူမျိုးစုအရာခွဲခြားဖိနှိပ်ဆက်ဆံခံနေရတာမျိုးနိုင်ငံရေးယုံကြည်ချက်ဒါမှမဟုတ်ကန့်တတ်ထားတဲ့အသင်းဖွဲ့တစ်ခုခုမှပါဝင်နေတာမျိုးဖြစ်ခဲ့ရင်နိုင်ငံရေးခိုလုံခွင့်ရှောက်ထားနိုင်တယ်လို့အမေရိကန်ဥပဒေကခွင့်ပြုထားတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတောက် Inline Baros ရဲ့သတင်းလွှာကိုအခြေခံပြီးကိုညာဝင်းရောင်ကပြောပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးခိုလုံခွင့်နှစ်မျိုးရှိပါတယ်တစ်မျိုးကတော့ကိုတိုင်းပြည်ကိုပြန်လို့ကျင်းမနှိပ်စက်ခံရမှာစိုးရိမ်သူတွေဟာအမေရိကန်နိုင်ငံကိုရောက်လာပြီးတနှစ်အတွင်းမှာနိုင်ငံရေးခိုလုံခွင့်လျှောက်ထားနိုင်ပါတယ်။နောက်တစ်မျိုးကတော့အမေရိကန်မှာနေထိုင်ရင်းအကြောင်းတစ်ခုခုကြောင့်အဖမ်းခံရပြီးအမေရိကန်အစိုးရကသူ့ကိုမူရင်းတိုင်းပြည်ပြန်ပို့ဖို့အမိန့်ထုတ်တဲ့အခါဒါကိုကာကွယ်ဖို့နိုင်ငံရေးခိုလုံခွင့်လျှောက်ထားနိုင်ပါတယ်။ပြန်ပို့ခံရမှာဆိုလို့ခိုလုံခွင့်လျှောက်ထားသူတဲ့ဖိနှိပ်ခံရမှာဆိုလို့လျှောက်ထားသူကနိုင်ငံရေးခိုလုံခွင့်နှစ်ဆရကြပါတယ်။ခိုလုံခွင့်လျှောက်ထားသူတွေဟာအမေရိကန်နိုင်ငံထဲမှာကိုယ်တိုင်ရှိနေဖို့လိုပါတယ်။နိုင်ငံရေးခိုလုံခွင့်လျှောက်ဖို့အမေရိကန်နိုင်ငံဝင်ပေါက်တစ်ခုခုကိုရောက်လာသူကိုလက်ရှိမူဝါဒအရဖမ်းဆီးခွင့်ရှိပါတယ်။အဲလိုအဖမ်းခံရသူဟာသူတို့အမှုတရားရုံးကိုမယောင်မချင်းလာပေါင်းများစွာလာဝကထင်းသိမ်းစခန်းတွေမှာနေရမှာဖြစ်ပါတယ်။ရိုဇာဆက်တန်နာဟာခိုလုံခွင့်လျှောက်ထားသူတွေကိုကူညီနေတဲ့ First Friend အဖွဲ့ကဖြစ်ပါတယ
်။ We are closing the doors on like so many people and the first thing that theyget when they come here to the US is like okay
America ha lu taw mya mya atwet daga pait tha thulu phit ni ba de American nai ngain de win la chain ma thuro patama song yin sain lai ya da ga shin no ko phan si me su da ba be thuro ba ri phat tan ga ya de thuro sait dan ya blu shi ga me su da jama ru ma ti ya ke ma thuro ko thain thain yi sakhan ne the lai da ga naw that sait phi si nu ko phit si ba de
first friends apwe ha new jersey pi ne de ga lu yin mu thain thain yi a chou sakhan ni ma shi de ကိုလုံခွင့်လျှောက်ရင်အဖမ်းခံရသူတွေကိုလိုက်လံတွေးဆောင်ပေးနေတဲ့အဖွဲ့ဖြစ်ပါတယ်။နိုင်ငံရေးကိုလုံခွင့်လျှောက်ထားသူတွေဟာဘာကြောင့်ကိုလုံခွင့်တောင်းခံရသလဲဆိုတဲ့ထူးခြားတဲ့အကြောင်းရင်းတွေကိုအထောက်အထားနဲ့တကွတင်ပြရမှာဖြစ်ပါတယ်။လာဝကအရာရှိသူမဟုတ်လာဝကတရားရုံးရဲ့တရားသူကြီးကလျှောက်ထားသူဟာသူတို့တိုင်းပြည်ပြန်ရင်တကယ်ကိုစိုးရိမ်ရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုတာကိုယုံကြည်သွားအောင်သက်သေထူရမှာဖြစ်ပါတယ်။နယူးယောက်မြို့မှာရှိတဲ့conservative လှူရှာမှုအဖွဲ့တွေကဂျူဒီပပနဲလာကတော့နိုင်ငံရေးခိုလုံခွင့်ဟာခက်ခဲတဲ့ကိစ္စဖြစ်တယ်လို့ VOA ကိုပြောပါတယ်
။ You know, just because you want to get out and you don't have the ability to become a citizen and you don't want to not that you just don't want to go back.
ဒီမှာနင်းနဲ့ပွင့်ပွင့်လင်းလင်းပြောရရင်တော့လူတယောက်ဟာဒီတိုင်းပြည်ကနေထွက်သွားရမယ်။နိုင်ငံသားကလည်းဖြစ်နိုင်တော့မှာမဟုတ်ဘူး။ဒီအမေရိကကနေမပြောင်းချင်ဘူးဆိုရင်တော့အဲ့ဒါကတကယ်ပြဿနာပဲ။သူတို့ဒီကိုရောက်လာတာနဲ့ပဲအမေရိကန်နိုင်ငံသားဖြစ်သွားမှာလား။အမေရိကန်နိုင်ငံသားမဖြစ်ဘဲရွှေပြောင်းအခြေချနေထိုင်သူတွေအနေနဲ့ပဲနေသွားမှာလားဒီနိုင်ငံကိုလာပြီးတော့ကြီးမြတ်တဲ့အမေရိကန်နိုင်ငံဖြစ်ဖို့အထောက်အကူပြုဖို့တော့လိုပါတယ
်နိုင်ငံရေးခိုလုံခွင့်လျှောက်ထားသူတွေကိုဖမ်းဆီးထိန်းသိမ်းနေတဲ့ဤကိုသူအယုံကြည်မရှိဘူးလို့ Republican Party ဝင် Conservative တူဦးဖြစ်တဲ့ Pepanella ကပြောပါတယ်အမေရိကန်ရဲ့နိုင်ငံရေးခိုလုံခွင့်ပေးတဲ့စနစ်ကိုပိုတင်းကျပ်တဲ့စံနှုန်းနေထားဖို့သမ္မတအင်ဂျီတော်ကလိုလားနေပါတယ်ရှင်းနေကျ Jeff Session ကတော့လက်ရှိနိုင်ငံရေးခိုလုံခွင့်စနစ်ဟာအလွဲသုံးစားအလုပ်ခံရပြီးအလင်းညာခံရမယ့်အခြေအနေမျိုးမှာရှိနေတယ်လို့ပြောပါရယ်။ဒါကိုတင်းကျပ်ဖို့လိုကြောင်းသူကပြောနေတာပါ။ယိုယွင်းနေတဲ့တရားရေးစနစ်အပေါ်မှာခိုလုံခွင့်လျှောက်ထားသူတွေကအခွင့်ကောင်းယူနေကြပြီးတနိုင်ငံလုံးမှာခိုလုံခွင့်တောင်းခံသူ6သိန်းလောက်ရဲ့အမှုကပုံနေတယ်လို့သူကထောက်ပြပါရယ်။2019မှာသမ္မတထရန့်အစိုးရတက်လာပြီးနောက်2016နဲ့2019ကြားဆုံးဖြတ်ရခက်နေတဲ့ခိုလုံခွင့်လျှောက်ထားတဲ့အမှုတွေကိုအရင်ကတည်းကမြန်မြန်ဆန်ဆန်ဆုံးဖြတ်လာနိုင်တယ်လို့ဆိုပါတယ် First Friend အဖွဲ့က Rosa Sananda ကတော့လူတွေဟာသူတို့ဘဝအတွက်အန္တရာယ်ကိုစွန့်စားရင်ဆိုင်နေကြရတယ်လို့ယုံကြည်ကြောင်းပြောပါတယ်ခင်ဗျာ